မင်္ဂလာပါစိတ်တမှုရူတာနဲ့ရေးမဲ့ trading တို့ကနေကူပွန်ပြီးလှုပ်ထားတဲ့ webinar လေးကိုတင်ဆက်နေတဲ့ focus ကနေပြန်ပြီးကြိုဆိုလိုက်ပါရယ်အခုအပိုင်းကတော့ creative art တွေလှုပ်တဲ့သူတွေ art တခြားတော့အနုပညာလှုပ်တွေလှုပ်တဲ့သူတွေရဲ့ state by inside ကကျမကြီး risk တွေအကြောင်းပြောပြမှာဆိုတော့စာရေးခြင်းအနုပညာအလုပ်တွေလုပ်ခြင်းကတစ်ဖက်မှာလည်းစိတ်ကြမ်းမာရေးကောင်းစေတယ်လို့တစ်ဖက်မှာလည်းစိတ်ကြမ်းမာရေးဆိုင်ရာတွေကိုထိခိုက်ဖို့ရာအတွက် risk တွေလည်းရှိတယ်ဆိုတာကိုသတိထားမိဖို့ရာအတွက် psycho education လုပ်ထားတဲ့ဘိုင်းလေးဖြစ်ပါတယ်ဒါလေးကိုလည်းဆက်ပြီးမှနားထောင်ကြည့်ပါဦး
စာရေးခြင်းအတတ်ပညာနဲ့စိတ်ကျမ်းမာရေးဆိုတော့စိတ်ကျမ်းမာရေးကောင်းတဲ့ဟာတွေပဲဇတိုက်ပြောနေခဲ့မိတယ်။ဒါဆိုရင်ပေါ့မေးစရာရှိတာစာရေးတတ်သွားရင်စာရေးစရာဖြစ်သွားရင်ဆိုအကုန်စိတ်ကျမ်းမာရေးတွေကောင်းသွားပြီလားပေါ့။အကုန်လုံးစာရေးစရာဖြစ်ရင်စိတ်မညစ်တော့ဘူးလားပေါ့။ဘယ်ဟုတ်မလဲတော့။စိတ်ညစ်တဲ့စိတ်ညစ်လို့အရင်တောက်တဲ့စာရေးစရာတွေလည်းရှိတာပဲနော်။အဲ့တော့ကျတော့စာရေးတဲ့ဟာနဲ့စိတ်ကျမ်းမာရေးထိခိုက်မှုတွေအကြောင်းပြောပြအောင်ဒါပူအရေးကြီးတယ်လို့ထင်တယ်ဥစဉ်အဓိကဒီနေ့ပူပြောချင်တဲ့အကြောင်းအရာဒါပဲအဲ့တော့စိတ်ကျမ်းမာရေးနဲ့စိတ်ယောဂါတွေနဲ့ creativity နဲ့ဒီအနုပညာအလုပ်တွေစာရေးခြင်းအလုပ်တွေလုပ်တာနဲ့လုပ်တာကစိတ်ပိုင်းဆိုင်ရာစိတ်ယောဂါတွေကိုထိခိုက်စေနိုင်တယ်ဆိုတာကိုလည်းနားလည်ထားပါရအားဒါဆိုဘလို့လဲပေါ့ဦးဇင်းကပေါ့ခုနကပြောတော့စိတ်ချမ်းမာရေးကောင်းတယ်ပြောပြန်အခုကြောက်တစ်မျိုးစိတ်ယောဂါဖြစ်စေတယ်ပြောပြန်ပြီဦးဇင်းကနှမျိုးပြောနေတယ်ပေါ့ဟုတ်တယ်ကြောက်ပါနဲ့တူလဲဆိုတော့ two side of the same coin ပေါ့ဟောဗာလဲအကျွေစေးတစ်ခုတည်းဟိုဘက်ဒီဘက်လိုပဲ flip ပဲဟိုဘက်ဒီဘက်ပဲကြိုးချင်းကတ်နေတယ်လို့ပဲအလွာပပလေးပဲခြားတယ်စာရေးချင်းကစိတ်ချမ်းမာရေးကောင်းစေနိုင်တယ်လို့အဲ့ဒီဟာကောင်းကောင်းအတုံးမပြုတ်တတ်ဘူးကောင်းကောင်း manage မလုပ်နိုင်ဘူးဆိုလဲစိတ်ယောဂါတွေအများကြီးဖြစ်စီပြန်နေအဲ့တော့တော်တော်များများလေးကြားဘူးပါလိမ့်မယ်ကဘာမာရောမြန်မာမာရောစာရေးတဲ့လူတွေနောက်အနုပညာအလုပ်လုပ်တဲ့လူတွေစိတ်ယောဂါဝေဒနာတွေခံစားရတာတော်များကြားဘူးပါလိမ့်မယ်အတူချက်ပြောတာဟာဒီလောက်ထိအောင်မြင်နေတာဒီလောက်ထိကြော်ကြားနေတာဘာလို့စိတ်ယောဂါဖြစ်နေရလဲပေါ့။ဘာဖြစ်လို့ဥပမာကြားဖို့လဲတချို့ဟိုတလောကဆိုရင်ကိုရီးယားမှာထင်တယ်နော်။ဟိုရုပ်ရှင်မင်းသမီးဆိုလဲကိုကနဲ့ကိုစူးစိုက်လှုပ်သွားတယ်လေ။ဒါလောက်အောင်မြင်နေရသူအနုပညာအလုပ်လုပ်နေဒါလောက်အောင်မြင်နေရဘာလို့तू ကစိတ်တကြနေရလဲ။ဘာလို့စိတ်ကြယောဂါဝေဒနာခံစားနေရလဲပေါ့။အဲ့လိုမျိုးတို့တွေကတွေးမိလေရှိကြတယ်။မဟုတ်ဘူးအကုန်လုံးကစိတ်ကြယောဂဝေဒနာဆိုတာစာရေးဆရာတော့အစူတော်တော့တချင်းရေးဆရာတော့ဘာတော့မခွဲဘူး။ဒါမှန်လူတော့မခွဲဘူးလူတိုင်းမှဖြစ်နိုင်ခြင်းရှိတာပဲ။အမ်ဒီ creativity နဲ့ပတ်သက်ပြီးအလုံးလုံးတဲ့လူတွေမှာပုံပြီးဖြစ်နိုင်ခြင်းများတယ်။ဒါကြောင့်မလို့သူကစိတ်ကြဝေဒနာနဲ့ပတ်သက်ပြီးဆိုစာရေးတဲ့လူတွေမှာတွေ့ရတယ်အနုပညာလုံးလုံးတဲ့လူတွေမှာတွေ့ရတယ်။သူတို့ဘယ်လိုခေါ်ကြလဲဆို Mad Genius လို့ခေါ်တယ်။အရန်ကိုမှ YouTube နေတဲ့ပညာရှင်ကြီးတွေပေါ့ genius တွေပေါ့ mad genius လို့ပြောတယ်ဒီက madness ပေါ့ယူသွနေတာယူသွမှုတွေဖြစ်ကြတာပေါ့အားလုံးသိတဲ့အတိုင်းပဲဒီပုံလေဒီပုံကဘယ်လိုရဲ့ပုံလဲသိလားဒါက van gogh ရဲ့ပုံလေ vincent van gogh လေ vincent van gogh ရဲ့အနုပညာအလုပ်လုပ်တယ်ပကြီးဆွဲ vincent van gogh ရေးတဲ့ပုံပေါ့နော်ဒါ sorrow in omen ဆိုတာလူအိုကြီးတယောက်စိတ်တော့ကရောက်နေတယ်ဆိုတဲ့ဟာကို vincent van gogh ကဆွဲထားတာဒီပုံကso vincent van gogh ကလည်းနောက်ဆုံးဆိုလို့ရှိရင် youtube ပြီးမှသူ့ကိုသူတက်တည်သွားတာပဲလေနော် vincent van gogh လို့အနုပညာရှင်မျိုးတအားထူးချွန်နိုင်ရောပဲမဟုတ်လားအဲနောက်ပြီးဆိုဒီစိတ်ပိုင်းဆိုင်ရာဖြစ်စည်းမှုဝေဒနာတွေနဲ့ပတ်သက်ပြီးအနုပညာရှင်တွေမှာဆိုဘာပြဿနာရှိလဲဆိုတော့မူရစေးနဲ့ပြဿနာတွေအများကြီးရှိလာတယ်ဟာမူရစေးတွေနဲ့တွားပြီးမှညှိစွန်းနိုင်ဖြစ်တယ်အဲအရက်သေးတာတွေနဲ့ပတ်သက်ပြီးမှညှိစွန်းတာတွေဖြစ်တယ်ဒါတွေတစ်ဖြစ်တယ်ဘာလို့လဲဆိုတော့စိတ်ဝေဒနာတွေနဲ့ပတ်သက်လို့ ဟုတ်ပြီနံပါတ်1အများဆုံးဖြစ်တဲ့စိတ်ဝေဒနာကတော့စာရေးဆရာတွေနဲ့ဒီ creative လုပ်တဲ့လူတွေမှာပေါ့အများဆုံးဖြစ်တာပါလဲဆိုတော့သူက depression စိတ်ကြိုက်ဝေဒနာဖြစ်တယ်စိတ်ကြိုက်ယောဂဖြစ်တယ် research တွေဒီ powerpoint site ကိုဦးဇင်းပြီးရင် checkbox ထဲမှာလည်းပို့ပေးပါမယ်အဲကွာကူအားရတဲ့ခါမှာ AC ပြန်ဖက်လို့ရအောင်ဒါမဟုတ်လေတိန်းထားလို့ရအောင်အတွက်ပို့ပေးပါမယ်တော့ research တွေမှာသူရဲ့ research ဒီအောက်မှာလည်းဦးဇင်း reference ပေးထားတယ်ကျန်ကိုပါတယ်အဲ့တော့ research မှာဘာပြောလဲဆိုတော့သူက creativity နဲ့စိတ်ယောဂနဲ့အရင်ဆက်ဆက်မှုရှိတယ်တဲ့အထူးသဖြင့် MDD လို့ခေါ်တဲ့ major depressive disorder ဆိုတာဦးဇင်း2000ခေါ်တာတော့2021တုန်းကဒီနိုင်ငံမှာဥစဉ်Master of Buddhist Counseling Ayurvedic Counseling ဆိုရဲအတန်းတက်တဲ့ခါဆိုဥစဉ် research ရေးရတဲ့ခါဥစဉ် research paper ဒီယောဂအကြောင်းရေးတယ် major depressive disorder ဆိုတာဟို depression အကြီးစားပေါ့အလွယ်ပြောရမယ်ဆိုလို့ရှင်အရန်ကမှစိတ်ကြဝေဒနာအကြီးစားမျိုးပေါ့အဲ့ဒါတွေကဘယ်ဒီမှာတွေ့ရလဲဆို Blair Wright ဒီမှာရှိတယ် Novelist ဒီမှာရှိတယ် biographers တွေ artists တွေအဲ့လိုလိုမျိုးပေါ့စာရေးဆရာတွေပေါ့အလွယ်ပြောမယ်ဆိုလို့ရှင်အဲဇာညွန်ရေးတဲ့ဆရာတွေဝတ္ထုရေးတဲ့ဆရာတွေအဲနော်နောက်ပြီးဆိုကိုယ်တိုင်ရေးထုတ်ပတ်တွေရေးတဲ့ဆရာတွေနောက်တခြားတော့ artists တွေမှာဆိုသူကဒီ research အရာတော့ဘာပြောလဲဆိုရှင်ကြည့်တဲ့အခါမှာအဲ့လို creativity အလုံးလုံးတဲ့ဒူတွေနဲ့တာမန်လူတွေနဲ့ဆို creativity အလုံးလုံးတဲ့လူတွေက risk ပိုရှိတယ်ပေါ့depression major depressive disorder ဖြစ်ဖို့ရအတွက် risk ကိုရှိတယ်ဒီလိုပြောရတယ်သူရဲ့သူတည်တနာအဲစိတ်ကြဝေဒနာတွေနဲ့စာရေးတဲ့အသက်ပညာတွေနဲ့ဆက်ဆက်နေတာကိုသတိထားစေချင်ပါတယ်အဲနောက်တစ်ခုကကြတော့ဒါလည်း depression လို့ပုံစံမယ်သို့တော့သူကကြတော့နှစ်မျိုးပေါ့ bipolar လို့ခေါ်တယ် bipolar ဆိုတာကြတော့မြန်မာလိုအလွယ်ပြောမယ်ဆိုစိတ်ကြွစိတ်ကြယောဂတော့တခါတလေစိတ်ကကြွားတယ်တခါတလေကြတော့စိတ်ကြတယ်ဒီလိုမျိုးယောဂတွေလည်းအများကြီးဆက်ဆက်မှုရှိတယ်လေနောက်ပြီးရင်ဆိုယူနီပိုလာဆိုတာလည်းရှိတယ်ယူနီပိုလာကတော့ depression တစ်မျိုးပဲ depression အမျိုးအစားတစ်ခုပဲအဲ့တော့ဦးဇင်းကြားဖူးရဆိုလို့ရှိရင်အဲမြန်မာပြည်မှာတော့ research မရှိဘူးပေါ့နော်စာရေးဆရာတွေအနုပညာရှင်တွေစိတ်ကျန်းမာရေးကိုသူတည်တနာကြာကြာနာလောက်ထားတော့မရှိဘူးဒါလည်းအဲရှိတဲ့လို့ထင်တယ်ဦးဇင်းတော့လေအဲနောင်ဆိုလို့ရှိရင်ဒါစိတ်ဝင်စားတဲ့ဒီထဲမှာစိတ်ပညာနဲ့ပတ်သက်ပြီးစိတ်ဝင်စားတဲ့သူတွေပါတယ်ဆိုရင်လောက်တင်တယ်အနုပညာရှင်တွေကိုတီးတန့်ပေါ့ maybe like စာရေးဆရာဆိုလဲစာရေးဆရာတွေရဲ့စိတ်ပိုင်းဆိုင်ရာဝေဒနာတွေကိုတီးတန့်သူတည်တနာလောက်တာမျိုးရှိထားတယ်ဒါမှလည်းနောင်လာနောက်သားတွေအတွက်ဆောင်ရံရှောင်ရံနေသဘောပေါက်အောင်လို့လေအဲ့တော့ creativity တမားရဲ့သူက mood disorder တွေနဲ့အရင်ဆက်ဆက်တယ်ဘာလို့လဲဆိုတော့ mood swing ကအရင်များတယ်စာရေးတဲ့လူကသူကိုယ်တိုင်အားစစိတ်ကတက်လိုက်ကြလိုက်ဖြစ်တဲ့ဥမာအထူးသဖြင့်ခံစားချက်နဲ့ပတ်သက်တဲ့စာပေအရေးသားမျိုးတွေကိုဖန်တီးတဲ့အခါမှာဆိုတော့ mood ကအရင် swing ဖြစ်တယ်စိတ်ตัว mood အရင် twin ထားရတာဘောเนาะဒီ mood เนี่ยပဲနေရတဲ့ခါမှာဆိုလို့ရှင်ဒီแท้မှာပဲမျိုးနေတယ်ပြင်ပကအเจ้าယာနေတယ်သူကကင်းกว่าနေတယ်အဲ့ပြင်စိတ်အတက်အကျနေဖြစ်တယ်ဆိုတော့အမှ bipolar เนี่ยအရင်နှီးဆက်တယ် bipolar ဆိုတာဟိုဘက်အစွန်းဒီဘက်အစွန်းပဲตัวတစ်ခါတလေစိတ်ကကျသွားတယ်သူ phrase က maybe တပတ်လောက်ဖြစ်ဖြစ်နှစ်ပတ်လောက်ဖြစ်ဖြစ်တစ်လနှစ်လဖြစ်ဖြစ်လုံးဝ depression ဖြစ်နေစိတ်တက်ကျနေခဏနေဆိုပြန်ကြွလာကြွားလာပြီဆိုတော့ထင်အားလုံးတော့တာမူယူတောက်စားအဲဝဲချင်တာတွေအကုန်ဝဲဖြုံတိအဲ့လိုတွေလောက်တာတော့အဲ့ဒါကြွားတာတော့ manic ဆိုတာတော့ထိမ့်မနိုင်တိမ့်မနိုင်ကိုကြွားတာစိတ်ကအဲ့လိုအဖြစ်ပြန်ရောက်သွားရောအဲ့ဒါပြီးပြီးခဏနေပြီဆိုလို့ရှိရင်ပြန်ကြသွားပြန်စိတ်ကအဲ့လိုနဲ့တန်တရားလဲနေစိတ်ကတက်လိုက်ကြလိုက်လဲအဲ့လိုယောဂကို bipolar လို့ခေါ်တယ်အဲ့ bipolar ပြဿနာတွေရှိတယ်အဲ့ဒီမြန်မာပြည်မှာသူတချို့ဟိုသူတို့ကိုယ်တိုင် rebuild လုပ်ထားတဲ့ artist တွေပြောရဲ bipolar သူတို့အကြောင်းတွေကြားဖူးတယ်နော်အဲ့ဒါ creative နဲ့အရင်သက်ဆိုင်တယ်နောက်တခြားတော့ mental disorder တွေမှာရှိတယ်နောက် anxiety ပေါ့နော် anxiety ဖြစ်တယ်သူကစိုးရိမ်ပူပန်မှုတွေများတဲ့စိတ်ရောဂါတွေဖြစ်တယ်ပူပန်သောဂါတွေများတယ်အဲ ပိုဆိုရဆိုမှာဗန်ဂိုးတို့လိုမျိုးပေါ့ဆစ်ဆိုဖရီးနီးယားအထိဖြစ်တယ်ဆစ်ဆိုဖရီးနီးယားကတော့ဘယ်လိုမျိုးလဲဆိုတော့ဟောမြန်မာလိုအလွယ်ပြောမယ်ဆိုလုံးဝယူတွတ်သွားတယ်မျိုးယူတွတ်တာ like craziness ဖြစ်တာမဟုတ်လုံးဝ mad ယူတွတ်သွားတာသူကမြင်နဲ့ကြားတဲ့အမြင်အာယုံတွေအကြားအာယုံတွေအစမမှန်တဲ့ဟာတွေဖြစ်ကုန်ပဲသူကသူများမမြင်တဲ့ဟာတွေသူမြင်နေရတယ်maybe like သူနောက်မှာတိတ်ဆီလိုက်နေတယ်တို့တရေရှိနေတယ်တို့ဘာလို့ပေါ့နော်လူတယောက်ယောက်နဲ့စကားပြောနေတယ်တို့အဲ့လိုမျိုးပေါ့သူ့သူများစကားပြောနေတာကိုကြားနေရတယ်တို့စသည်အားဖြင့်အင်းသူက schizophrenia ဆိုတာအဲ့လို hallucination လို့မဟုတ်တဲ့အတန်တွေကြားရတယ် delusion မဟုတ်တဲ့အမြင်တွေမြင်ရတယ်သူများတွေဘယ်လိုမှမမြင်ဘူးသူကပဲမြင်နေရ and paranoia ဆိုတန်တရားတွေဖြစ်တယ်သူအိမ်ကလူတွေသူရဲ့ဇနီးမယားတွေတခြားလူတွေပေါ်မှာတန်တရားတွေဖြစ်တယ်။အာငါ့ကိုဒီလိုဖြစ်အောင်လုပ်ထားတယ်။ငါ့ကိုဘာဖြစ်အောင်လုပ်တယ်။စရိယာဖြင့်တန်တရားတွေဖြစ်တဲ့ခါရယ်ဆိုတော့အဲ့ဒီပြဿနာတွေရှိတယ်။ schizophrenia တွေ။နောက် system abuse ကတော့အဆိုးဆုံးပဲ။ဒါကတော့ Hollywood မှာတော့တော်တော်များများအားလည်းတွေ့ရတယ်။ Bollywood လိုမျိုးနေရာတွေမှာလည်းတွေ့ရတယ်။မြန်မာပြည်မှာဆိုလည်းဒီ system abuseကတော့အများဆုံးတွေ့ရတယ်အမှုပညာရှင်တော်တော်များများပါဒီပြဿနာရှိတယ်သူကသူကဏ္ဍတွေလာကွဲကွဲတော့ကဏ္ဍဆိုတာဥမာနီးစက်ရပါလေဟိုဥမာ like heroine လိုမျိုးလုပ်တဲ့အတိုင်းဝိုင်းရဆိုရင်ကြတော့ heroine ဘက်ပါသွားတာပေါ့အရက်တောက်တဲ့အတိုင်းဝိုင်းဆိုအရက်တည်စာဘက်ပါသွားတာပေါ့နောက်တခြားတော့မူးရစေသူနဲ့နီးစက်ရအတိုင်းဝိုင်းနဲ့ပါသွားတာပဲသူကအဆူတော်ဆိုလဲအဆူတော်နီးစက်ရအတိုင်းဝိုင်းပေါ့ရုပ်ရှင်မင်းသားမင်းသမီးဆိုလဲသူ့အတိုင်းဝိုင်းနဲ့သူပေါ့စာရေးဆရာဆိုလဲစာရေးဆရာအတိုင်းဝိုင်းပေါ့ဘုရားတော့စာအုပ်တွေမှာငငယ်ကတော့ဖတ်ဖူးတာစာရေးဆရာတော်တော်များများပါလဲဆိုအရက်တောက်တယ်လေနော်အဲ့ဒါပြဿနာရှိတယ်ဒါလည်းသူတို့နီးစက်ရအတိုင်းဝိုင်းနေမှာပေါ့အခုခေတ်တော့ဘယ်လိုလဲတော့မသိဘူးအခုခေတ်တော့ငါကိုခေတ်ကတော့စာအုပ်ထဲမှာတွေ့ဖူးတာအဲ့လိုတွေ့ဖူးတာပေါ့ညအဲ့ဒီ system disorder ဖြစ်တယ်system abuse တွေဖြစ်တယ်အဲအဲ့ဒါသူတို့ရဲ့နေစဉ်ဘဝကိုဒုက္ခပေးတယ်သူတို့ရဲ့မိသားစုဘဝစီးပွားရေးအကုန်လုံးပဲချလိုက်ဒုက္ခပေးတာပဲအဆိုးဆုံးဆို suicide ထိပါဖြစ်တယ်ပေါ့ commit suicide လုပ်တဲ့အခြေအနေထိဖြစ်တယ်တော့မြန်မာပြည်မှာတော့သိမကြားရဘူးအဲ့လိုမျိုး suicide လုပ်တဲ့အထိဖြစ်တဲ့ဟိုအမှုပညာတဲ့မျိုးတွေတိတ်တော့မကြားဘူးပေါ့လေနော်ဦးဇင်းတို့လည်းလည်းမမီလို့လာတော့မသိဘူး။အဲငငယ်ကကြားဖူးရဆိုဆရာမျိုးမညင်ပဲကြားဖူးတယ်။အဲသူကဆူဆိုက်လုပ်တယ်လို့ပြောတာပေါ့နော်။ဒါကတော့ဦးဇင်းတို့ကြားဖူးတဲ့ဟာပေါ့နည်း။တခြားလေးလည်းဘယ်လိုလဲမသိဘူး။အဲတော့ like photographers တွေ now dancers တွေ music တမားတွေကြောင့် bipolar နဲ့ပုံနီးတာကိုတွေ့ရတယ်လေ။ bipolar နဲ့ပတ်သက်ပြီးမှတွေ့ရ။ဟိုဆူဒန်မှာလေဆူဒန်မှာဖိုတိုဂရာဖာတယောက်သူ့ရဲ့စိတ်ကျန်းမာရေးနဲ့ပတ်သက်ပြီးမှဆိုဟိုအဲ့ဒီလူရဲ့စိတ်ကျန်းမာရေးနဲ့ပတ်သက်ပြီးသူ့တည်တနာစာတန်းလေးတစ်ခုဖတ်ဖို့ရဲ့ဟိုဆူဒန်မှာသွားပြီးမှဓာတ်ပုံရိုက်တဲ့ဖိုတိုဂရာဖာတယောက်သူကပူလီဇာဆူရတယ်လေပူလီဇာဆူရတယ်အဲသူအငတ်ဘေးဆိုရင်အငတ်ဘေးတုန်းကရိုက်တယ်လေအားလုံးသိမှာပါသူ့ရဲ့ပုံကဟိုလူမဲကလေးမလေးရစားစရာမရှိလို့တေခန်ကြီးဖြစ်နေတဲ့အချိန်မှာလဒါကတင်အရင်နဲ့စားဖို့ရတဲ့စောင့်နေတာလေအဲအဲ့ဒီပုံလေးမြင်ဘူးကြမှာပါတော်တော်များများအဲသူဆိုလို့ရှိရင်လို့နောက်ပိုင်းမှာဘိုက်ပိုလာယောဂဖြစ်တာကိုစိတ်ယောဂဘိုက်ပိုလာဖြစ်တယ်အဲသူစိတ်ကြမ်းမှရေးကြအောင်သူတည်တနာတစ်ခုမှာဆိုဖတ်ဖူရတယ်ရှိတယ်အဲ့လိုမျိုးအများကြီးရှိပါတယ်အများတော့ဖြစ်တော့လို့ commit suicide လုပ်တဲ့ဟာတွေအများဆုံးတွေ့ရတယ်ပေါ့ဒါဆိုတချို့ကဆိုနားမလည်နိုင်ဘူးပေါ့နော်ဟိုမှာတချို့ကဆိုဟာမင်းဒီလောက်အောင်မြင်နေရဘာလို့ depression ဖြစ်နေရလဲဘာလို့စိတ်တက်ကြနေရလဲဘာလို့မပျော်ရွှင်ဖြစ်နေရလဲဒီလောက်အောင်မြင်နေတာဘာလို့ဒီလိုတွေဖြစ်နေရလဲဆိုတော့သူတို့မှလည်းသူတို့အကြောင်းရင်းတွေအများကြီးရှိတယ်အဲ့ဒီအကြောင်းရင်းတွေကိုအခုအဓိကပြောပြမယ်အဲ့တော့အကြောင်းရင်းတွေမှာတော့အဓိက၃မျိုးနဲ့သူတေသနာတွေပြောကြတယ်။ဘာလို့အမှုပညာလုပ်တဲ့သူတွေဒီစာရေးခြင်းလုပ်တဲ့သူတွေမှာစိတ်ယောဂတွေဖြစ်ကြတယ်လဲဆိုတော့၃မျိုးနဲ့ပြောတယ်။နံပါတ်၁ကဘာလဲဆိုတော့ environmental factors environmental factors ဆိုတော့သူတို့ရဲ့ဝန်းကျင်အခြေအနေသူတို့လောကရဲ့ပြဿနာပေါ့အဲ့လိုအလွယ်ပြောပါစို့နော်သူတို့လောကပေါ့မစာရေးစရာစာရေးစရာလောကမှာသူပြဿနာရှိတယ်။အဲ့ဘာလဲဆို pressure အများကြီးတယ် light pressure အရင်များတယ်ခုနကလိုပေါ့စာရေးတယ်အဲဦးဇင်းတို့စာရေးတယ်ကျန်တဲ့သူတွေတော့ဘယ်လိုရလဲမသိဘူးဦးဇင်းတို့စာရေးတယ်စာအုပ်တအုပ်ရောင်းဘလောက်မှမရဘူးလင်္ကာ6တိန်း9တိန်းပဲပမာဝေးဆိုအဲ့လောက်ပဲရတယ်ဆိုဒါဆိုဘုန်းကြီးဆိုတော့ဘာမှမလို့ဘူးလေဒီပိုက်ဆံလဲဦးဇင်းဆိုတုံးတော့မတုံးဘူးဒီဟာအကုန်လုံးလူလိုက်တာပဲစာရေးလို့ရတဲ့ဟာဆိုသို့တော့လူဆိုရင်ကြတော့လူတာပေါ့စာရေးလို့ရတဲ့ဘဝရည်တည်မှုအတွက်လုပ်ပြီဆိုလို့ရှင်မိသားစုရေးပါရေးညာရေးအကုန်လူတာပေါ့ဟိုငယ်ငယ်ကဖတ်ဖူးတယ်ဆရာတော်သားစုရဲ့စာအုပ်တွေဘာတွေမှဆိုလို့ရှင်သူစာရေးဆရာဒုက္ခများတဲ့အကြောင်းပေါ့ဒီမယားတွေတားတွေနဲ့ပတ်သက်ပြီးမှသူရတဲ့စာမူခနဲ့တော်တော်ဒုက္ခများတဲ့အကြောင်းတွေတော်တော်များရှိမှာပါစာရေးဆရာတွေရဲ့ဒုက္ခအကြောင်းတွေရေးတာအဲ့တော့သူတို့ lifestyle pressures ကအရင်များတယ်တတိဖြစ်တဲ့အလုပ်မဟုတ်ဘူးဒီအလုပ်ကပတ်စံကောင်းကောင်းမရဘူးဆိုဒီတော့ကျတော့ဒီစားဖို့တောက်ဖို့ရအတွက်ဖန်တီးရတယ်ဗမာပြည်မှာပို့ဆိုးတာပေါ့နော်အဓိကဟိုကဘာမှာတော့တကယ်ဘက်ဆယ်လာဆိုလို့ရှင်စာအုပ်ကမီလီယံနဲ့ချီပြီးရောင်းရတာလေဦးဇင်းတို့ကဒီမှာဘက်ဆယ်လာဆိုပြီးစာအုပ်တထောင်လောက်ပဲရောင်းရတာမျိုးပဲစာအုပ်အလွန်ဆုံးအယောင်ကောင်းဆုံးဆိုတဲ့စာအုပ်ကအလွန်ဆုံးထုတ်နိုင်တာစာအုပ်ကတသိန်းပေါ့နော်ဦးဇင်းထင်တယ်တသိန်းထုတ်နိုင်တဲ့လူရှိတာသူများကဘာမှာကျတော့မီလီယံနဲ့ချီပြီးမှထုတ်ရတာပဲစာအုပ်ကပြီးစာအုပ်တန်ဖိုးရတယ်သူတို့တန်ဖိုးရတယ်ကိုယ့်မြန်မာပြည်ကစာအုပ်တန်ဖိုးနေဆိုတခြားစီပဲဟုတ်ဆိုဒီတော့ကြတော့ကဘာမှာတော့ရတတိဖြစ်တယ်မြန်မာပြည်မှာတော့တတိမဖြစ်ဘူးအမှန်ဘဝမှာပြဿနာအရင်များတယ်မိသားစုရှိတဲ့စာရေးဆရာတွေဆိုပူဆူးတယ်ပြဿနာအရင်များတယ်အဲမိသားစုကိုဟိုဒါသူတစားဝင်နေရေးအတွက်ပေါ့ပြီးတော့သူကတခြားအလုပ်ကလည်းတိတ်မကျွမ်းကျင်ကြဘူးစာရေးတဲ့လူကလေစာရေးပဲစာပဲရေးတဲ့ကြတော့တယ်ဂျန်တဲ့အလုပ်တွေတိတ်လည်းလုပ်လို့မဖြစ်တော့အဲ့ဒါပြီးရင်ဆိုဟိုအဲ့ဒီမိသားစုပြဿနာပဲလားဆိုမဟုတ်တယ်ဘူးသူကဟိုမှာ deadline နေရှိတယ် deadline နေနဲ့လောက်ရတာအချိန်မီဟုတ်လား magazine တိုင်းကတောင်းနေစာအုပ်တိုင်းကတောင်းနေသူတို့ပေးရမယ့် deadline နေနဲ့ရှိတယ်ပို့ဆိုရဲဆိုကိုကသွားပြီးမှသူတို့ပိုက်ဆံကြိုပြီးမှယူထားဆိုပို့ပြီးမှရုံးကန်ရတော့တာပေါ့နော် deadline ကိုမီအောင်လောက်ရတော့တာပေါ့အဲပြီး expectation ကလည်းအရင်များတယ်ဥပမာကဲစာရေးဆရာကစာအုပ်တအုပ်ထွက်ပြီးနောက်တအုပ်ကပုံညံ့သွားတယ်ပိုဆိုးသွားတယ်ဆိုးသွားတယ်ဆိုတာဘယ်သူမှမလို့ချင်ဘူးစာဖက်ပရိသတ်ကတအုပ်ထဲတအုပ်ပိုကောင်းလာတဲ့မျိုးဟာမိုင်းလိုက်တာကွာကောင်းလိုက်တာကွာအဲ့ဒီဟာကိုပဲ audience ကမျောလင့်နေတာပရိသတ်က expectation အရင်များတယ်စာရေးတဲ့သူတွေပေါ့အာနောက်တစ်ခါဘယ်လိုမျိုးလေးလာမလဲမသိဘူးဘာလေးလာမလဲမသိဘူးဆိုတော့ expectation တွေကိုထမ်းထားရတာစာရေးစရာတွေကပရိသတ်ရဲ့မျောလင့်ချက်တွေကိုထမ်းထားရအနောက်criticism များတယ်။ဒါကြောင့်မှဦးဇင်းတို့မြန်မာပြည်မှာဆိုအဲ့လို critics လုပ်တဲ့အဲဟိုမျိုး culture အဲ့လိုအများကြီးမရှိမထွန်းကားတော့ဘူးထင်တယ်အခုနောက်ဆို။ဟိုကိုယ့်ရဲ့စာပေဝေဖန်ရေးပေါ့။ဟိုငကွာဆိုရင်အဲစာပေဝေဖန်ရေးတွေဒါထွန်းကားတယ်လေနော်။ဟိုစာပေဝေဖန်ရေးတွေထွန်းကားတယ်ဆိုလို့ရှိရင်သူကအချင်းချင်းတော့ academically ဝေဖန်ရေးလုပ်တယ်ပညာရေးဆန်ဆန်ဝေဖန်ရေးလုပ်တယ်ဆိုမှပဲလို့အဲ့ဒါအစိမ့်ဖြစ်အားတွေဖြစ်တာပဲ။အဲ့တော့အခုမှဆိုရင်တော့ဘာရှိမလဲဦးဇင်းထင်တယ် Facebook လိုမျိုးနေရာမျိုးမှာဝေဖန်ရေးပုံစံမျိုးမဟုတ်ပေမဲ့လို့ဝေဖန်ခံရတာမျိုးတွေအများကြီးရှိမယ်ထင်ပါတယ်အဲ comment တွေရနေတခြား post တွေနေတွေစားရအပြင်နေရှိတဲ့ခါကျတော့ဟိုသူ့ရဲ့ environment သူ့ရဲ့ပတ်ဝန်းကျင်အနေအထားကစိတ်ဖြစ်စည်းစရာစိတ်ထက်ကြစရာအနေအထားကြီးဖြစ်နေအဲ့ဒီဝန်းကျင်မှာနေရတဲ့အတွက်ဒါကြောင့်မလို့သူကစိတ်ပိုင်းဆိုင်ရာဝေဒနာတွေအများကြီးခံစားရတာအဲ့ဒါကကိုယ်မကြော်လွားနိုင်ဘူးကိုယ်ကအဲ့ဒါတွေအရင်ဂယူးဆိုင်တဲ့လူဆိုပိုခံရဥမာထားပါတော့ပညာရေးဆိုင်ရာစာပေရေးတယ်ဆိုလဲဟိုစာရေးတာအများကြီးအမားပါလာတယ်လူကထုံးစံပဲလူကစကားပြောတာအများကြီးအမားပါမှာပဲလှုပ်တာအများကြီးဆိုအမားပါမှာဘယ်သူမှ perfection မှမဖြစ်တာယူပဲအကုန်လုံးကအမားယွင်းတော့ရှိကြမှာပဲ soအဲ့တော့ရေးပါများပြောပါများအမားပါလာပြီဆိုဟိုဝေဖန်ခံရတာပဲပြောခံရတာအဲ့ဒီဟာတွေကိုကိုကခေါင်းထဲမှာသွားထည့်နေတယ်ကိုကသွားပြီးမှကိုရဲ့စိတ်ထဲမှာထားထားတယ်ဆိုရင်တော့အဲ့ဒါစိတ်ဝေဒနာတွေခံရမယ်တာပြင်တာပေါ့ Now အားရနာပါတယ်စာရေးတဲ့လူတွေကဘာဖြစ်လဲဆိုစီကံမရှိဘူးဘဝနေထိုင်တဲ့ဘဝနေထိုင်မှုကစီကံသိမ့်မထားကြဘူး ตัวบาโลเลยสึกขันษาเจเนี่ยปะทะบิอโลลงได้คามาสัวตัว behaviorally ปฏิณาเนี่ยอายสิสึกขันษาเจนอกกูเวไล่เดษาเจเนเฉิงษาเอ้ฉินเนเฉิงเอ้เดณีเฉิงโลณีเดอยัตตอกเดษาริยาภิณีมุถ่ายบัวณีสินบัวซีเนี่ยแกนเนี่ยจาจานันนะไม่หู้กูเจนเนเอเจนเนี่ยอุ้มมาท้าว่ารอโหရုပ်ရှင်မင်းသားဆိုလည်းသူကသူ့မျက်နှာပြပြီးမှအလုံးလုံးရမှာဆိုတော့အနည်းဆုံးတော့သူ့ရဲ့ရုပ်ပိုင်းဆိုင်ရာနဲ့ပတ်သက်ပြီးသူကဂရုစိုက်ရတယ်ဟုတ်လားတခြားအဆိုတော်ဆိုလည်းသူ့အတန်အတွက်ဂရုစိုက်ရတယ်တောက်ချင်တိုင်းတောက်လို့မရအောင်သူကစာရေးတဲ့လူကတော့သူသူနဲ့ပရိသတ်နဲ့ဆက်နွယ်မှုကစကလုံးနေဆိုတော့စကလုံးနေနဲ့ပဲဆိုတော့သူ့ကိုသူအပြင်လူလုံးထွက်ပြီးမှပြရတာရှားတယ်အခုနောက်မှတာပါလေစာပေဟောပြောပွဲတွေပါလေအခုလိုမျိုးတွေ Facebook တွေပါရှိမှတာလူလုံးထွက်ပြရတာမျိုးရှိတာကျန်တာကလူလုံးထွက်ပြီးမပြရတဲ့ခါကျတော့တကူကိုယ့်ရဲ့တကူရေးချမ်းမှရေးတကူရေးတန့်ရှင်ရေးတွေတိတ်စိတ်ဝင်သွားအောင်တိတ်မလို့ဘူးအပြင်စားဖို့စားတာတောက်တာနေတာထိုင်တာလည်းတိတ်ကြီးမဆိုင်ဘူးအဲဦးစင်းလည်းအဲ့ဒါပြဿနာဖြစ်တယ်ဦးစင်းလည်းဆိုစီကဲမရှိဘူးစာရေးပြီဆိုလို့ရှိရင်ဦးစင်းစာရေးရင်ဘလို့ရေးလဲဆိုတော့အဲများတော့အဖြစ်ဦးစင်းတထိုင်နဲ့ရေးတာများတယ်တရက်ကိုစာအုပ်တအုပ်ဆိုဦးစင်းက10ရက်လောက်အချိန်ပေးပြီးမှရေးတယ်သူများတို့ဖြည်းဖြည်းနည်းနည်းနည်းနည်းမရေးတတ်ဘူးတခါလေရှိသမျှ energy စအကုန်လုံးဒီထဲမှာကောက်ထည့်လိုက်တယ်ရှိသမျှတစ်ချိန်လုံးအဲ့မူးနဲ့ပဲနေနေတယ်တရက်ကို10နာရီကြောကြောရေးတယ်စာစာရေးတဲ့အချိန်နာရီပေါင်းစုစုပေါင်း10နာရီကျော်ရေးတယ်။ဆိုစာအုပ်တအုပ်ဆိုလို့ရှင်နာရီ80 100လောက်အချိန်ပေးပြီးမှရေးလိုက်တယ်ဆိုပြီးသွားတယ်။ဆိုအဲ့လိုဆိုတော့လူကတနေ့ကုန်ထိုင်တာများတယ်။ဘာဖြစ်တယ်ဆိုလို့ရှင်စီးချုပ်ဝမ်းချုပ်ပြဿနာတွေဖြစ်တယ်။အဲအထူးသဖြင့်ဦးစင်းကြောအောင်တဲ့ဒီ upper back ဘုံကအောင်တဲ့ပြဿနာဖြစ်တယ်။ဆိုဘာလို့လဲဆိုဂယူမဆိုင်တာကိုယ့်ရဲ့ behavior ကိုကိုယ်နေမှုထိုင်မှုဂယူမဆိုင်တာ။အဲ့ဒီပြဿနာတွေရှိတယ်။အဲတချို့ကြတော့လေအဲ့လိုတစ်ဆက်တည်းတော့မရေးပေမဲ့တထိုင်နေတော့မရေးပေမဲ့လို့စားတာတောက်တာနေတာထိုင်တာဖြစ်တယ်လို့လုပ်တယ်ဖြစ်လို့နေတယ်။ဆိုအဲ့အဲ့ဒီလို behaviorally ဂယုမဆိုင်ဘူးဆိုလို့ရှိရင်အဓိကကဖြစ်တာလဲဆိုတော့စိတ်ပိုင်းဆိုင်ရာပြဿနာတွေအများကြီးဖြစ်တယ်။စိတ်မကြည်ဘူး။လူကရုပ်ကလည်းကြည်လင်နေမှာစိတ်ကလည်းကြည်လင်နေမှာလေ။အဲ့တော့တကူရီတန့်ရှင်ရေးတွေလောက်ရတယ်ကောင်းအောင်အေးရွားအောင်အေးရတယ်စီးနဲ့ကန်းနဲ့အချိန်နဲ့အချိန်နဲ့လောက်ရတယ်စကေဂျူးစီနဲ့သွားရတယ်အဲ့လိုမရှိဘူးဆိုရင်စကေဂျူးမရှိဘူးဆိုလည်းနောက်ဘာဖြစ်လဲဆိုတော့တစ်ဖက်မှာပြန်ပြီးမှဒက်လိုင်းတွေနှီးသွားမှပြားရိပ်ပြားဖြစ်အားတွေများစွာနဲ့လောက်ရပြန်အဲ့ဒီမှာသူကစိတ်ဖြစ်မှုတွေကပြန်ဖြစ်ပြန်တန်တရာလဲတာသူကစီးကဲမရှိဘူးဆိုအဲ့ဥစဉ်တော့စိတ်ကြမ်းမှရေးမှစိတ်ကုထုံးမှစိတ်ကုပေးပြီးဆိုရင်အဓိကဥစဉ်တော့ဘာလောက်ခိုင်းလဲဆိုပလန်နာလုတ်ခိုင်းတယ်ပလန်နာလုတ်ကိုယ့်ရဲ့တပတ်စာဆိုတပတ်စာဘာလုံးမလဲလုံးမဲ့အကြောင်းတွေချရေးထားအဲ့ဒီဟာတွေတိုင်းစီစဉ်စနစ်တကျလုတ်ဖို့ရအတွက်အဲ့ဒီဟာအမြဲတမ်းအကြံပေးတယ်အဲ့ဒါရှိမှလူကစိတ်ချမ်းသာရေးကောင်းတာအဲ့လိုမဟုတ်ဘူးဆိုသိရမလားအနုပညာလုံးလုတ်ပြီဆိုသူကမျောသွားတာများတယ်တခုခုလုတ်ပြီးပြီဆိုမျောသွားမျောသွားပြီးပြီဆိုနောက်ဒက်လိုင်းဒီလာမှအတင်းကိုပြာကြီးပြာရလုတ်အဲ့ဒါလိုမျိုးလှုပ်လေးရှိတာများတယ်။အဲအမြဲတမ်းလိတ်ဆမီရှင်ပဲနောက်ဆုံးအချိန်ရောက်မှသူတို့ကိစ္စပြီးတာများတယ်။ဆိုအဲ့ဒါ behavior ပြဿနာလို့ခေါ်တယ်။သူတို့ရဲ့နေမှုထိုင်မှုနဲ့ပတ်သက်ပြီးပြဿနာ။အဲ့ဒါတွေကသူတို့ရဲ့စိတ်ကျန်းမာရေးကိုတွေကထိခိုက်တယ်။ဒါနဲ့နောက်ဆုံးကတော့အုံနောက်နဲ့အာယုံကြောနဲ့ပတ်သက်ပြီးမှပြဿနာအကြောင်းပြောပြမယ်။ဒါကတော့လူပြောနေတယ်။ဒီဟာအကြောင်းလေးကိုအဓိကထားပြီးမှပြောပြခြင်းတယ်။နောက်ဘာလို့မူးရစ်စေးဆွဲမိတာလဲ။နောက်ဘာလို့စိတ်ယောဂတွေဖြစ်တာလဲဆိုတော့အုံနောက်နဲ့အာယုံကြောရှုတော့ရတယ်။အော်စာရေးတဲ့ခါမှာစာရေးတဲ့လူတွေအတွက်ဘာအကျိုးရတာလဲဆိုတော့ neurotransmitter process တွေအများကြီးဖြစ်တယ်။အုံနောက်ထဲမှာဓာတ်တွေအများကြီးထွက်တယ်ပေါ့အလွယ်ပဲပြောလိုက်ဆိုဓာတ်တွေအများကြီးထွက်တယ်။အဲ့မှာဘာဓာတ်တွေထွက်လဲဆို dopamine ဆို serotonin တို့အော် now neurorepinephrine ဆိုစားရရဖြင့် norepinephrine sorry အဲ့ဒီဟာတွေထွက်တယ်။ဟုတ်သူကဘာဖြစ်တာလဲဆိုအဲ့ဒါတွေကလူပျော်စေတဲ့ဓာတ်တွေ။ဒါအရှိမပျော်ခဲ့တယ်ဦးစင်းပြောရင်စိတ်ကြမ်းမာရယ် self esteem နဲ့မြင့်နေဆိုတာဒီဓာတ်တွေအုံနောက်ထဲမှာထွက်နေလို့သူက။သို့တော့သူကအဲ့ဒီဓာတ်တွေက balance မဖြစ်ဘူးဆိုလို့ရှင်ပြဿနာဖြစ်တယ်။ identity ကိုသူကအဒိုဖမင်းဆိုလိုမျိုးဆိုလို့ရှင်အများဆုံးထွက်တာစာရေးတဲ့လူတွေမှာဒိုဖမင်းကတအားထွက်တယ်စာတပုတ်ပြီးသွားတိုင်းပြီးသွားတိုင်းဒိုဖမင်းတအားထွက်တာအများကြီးထွက်တာဦးစင်းဆိုသတိထားမိတယ်စာတအုပ်ပြီးသွားပြီဆိုဘာဖြစ်လဲဆိုတပတ်လောက်ကမျောသွားပျော်နေတော့အေးသေးပဲအဲစာအုပ်ရေးလိုက်တယ်မလားစာအုပ်ရေးလို့ပြီးသွားပြီဆိုရင်အဆုံးသက်နောက်ဆုံးအကုန်ပြီးသွားပြီဆိုကိုယ်ဝမ်းမြောက်နေပျော်နေအဲ့ဒီရဝမ်းမြောက်မှုကဘာအနေမှမလဲနိုင်ဘူးတော်တော်အကျိုးများရဲ့အဲ့ဒီဟာတော်တော်နေလို့ထိုင်လို့ကောင်းတယ်အဲအဲ့ဒီဟာနဲ့ပျော်နေပြီဆိုတပတ်လောက်ပဲခံတယ်နောက်ဆုံးဟိုများရောဖြင့်ဦးဇင်းတတိထားမိရဆိုအခု3အုပ်မြောက်လောက်မှာရေးပြီးတဲ့နောက်မှာဆိုဘာတတိထားမိလာလဲဆိုစာအုပ်တိုက်ကိုကိုယ့်ရဲ့စာမူလုံးဝအပ်ပြီးလိုက်တဲ့ချိန်ကနေစပြီးမှလူကပြန်ကြပါဒိုပါမင်းကပြန်ကြပါကုံသွားဒိုပါမင်းကုံသွားပြီဆိုတာနဲ့ဘာဖြစ်လာလဲဆိုလူကလေးလာအဲ့မှာနှစ်ပတ်သုံးပတ်လောက်ကလုံးဝမျောတာဒါတော့မှဖုန်ကြီးတော့လူဆိုရင်ပြောမယ်နေတော့လူဆိုရင်အဲ့ဒီမှာဘာလုပ်လဲတိလားသူကဒိုပါမင်းကြသွားပြီဆိုလို့ရှိရင်လူရဲ့ဒိုးတွေထုံးစံပါလဲဆိုဒိုပါမင်းကစွဲတယ်ဒိုပါမင်းအုံနောက်ထဲမှာကြသွားပြီဆိုလိုက်ရှာတော့တာဒိုပါမင်းလွယ်လွယ်ရတဲ့နီးတွေလိုက်ရှာတော့တာဟုတ်ဒိုဖာမင်းအများဆုံးလွယ်လွယ်အလွယ်ဆုံးရတာဘယ်ကနေလဲဆိုမူးယစ်ဆေးကနေအလွယ်ဆုံးရစေတာမူးယစ်ဆေးတော့အရက်တော့ကနေအလွယ်ဆုံးရစေတာအဲ့တော့ဒီအတိုင်းဝိုင်းထဲမှာအရက်တောင်းတဲ့လူရှိရဆိုအရက်တောက်ဖြစ်သွားတာတော့အရက်တောက်ဖြစ်သွားပြီဆိုခုနမျိုးနေတဲ့ဟာကနေဥပမာထားပါတော့လိုက်ဘာလဲအောက်ဘွဲခံပြီးပြီးစအုပ်ထွက်ပြီးပြီးအောက်ဘွဲခံပြီးဆိုချပြီးအဲ့ဒါနေချလိုက်တဲ့ဟာနလား3လား4လား5လားအဲ့လိုပဲမျိုးတော့တော့ဒိုဖာမင်းလိုက်ရှာရင်လည်းအဲ့ဒီချိန်မှာ depression ဖြစ်တာအများဆုံးက depression ပြဿနာ Okay နော် so အဒိုပါမင်းပြဿနာပေးတယ်ဒိုပါမင်းကဆွဲလန်းစေတဲ့အရာဟုတ်တယ်ပြီးတော့သူက seesaw လို့ပဲ seesaw ဆိုဒီလိုလေ like တစ်ဖက်မှာများလာပြီဒိုပါမင်းများလာပြီဆိုလို့ရှင်တစ်ဖက်ကဒုက္ခအပေါ်တက်လာဒုက္ခနဲ့ဒိုပါမင်းတော့ seesaw လို့ပဲဒုက္ခနဲ့နေတော့ပြီဆိုဒိုပါမင်းကအပေါ်တက်လာအဲ့ဒါလူကမလုပ်ပေးရလဲဆို balance ဖြစ်အောင်လုပ်ပေးရအဲ့ balance မဖြစ်နေဘူးဆိုလို့ရှင်ตัวอုံนอกแท้มามันไม่เนาะมันไม่เนาะมันไม่เนาะเองใส่จ่าได้เวทนาดิဖြစ်တယ်เออနောက်แท้ก็ตลอดๆเมียๆเลยจ้าปูบ่าเลยแมโหไรท์เบรนโหเลฟเบรนโหฮะเลยเอออုံนอกก็เบญญาเนี่ยคွဲပြီးมาပြောだตลอดๆคิดออกနေပြီးဖြစ်တယ်เอออยู่ซะบ่เลยだใบไอ้อยู่ซะเนี่ยอล่วยရှင်းပြလို့ရှင်ยาได้อะล่ะบ่าเลยสรอกตัวลูเนี่ยญาแบบอုံนอกก็จ้าတော့บ่าลุเลยสรအနုပညာတွေနဲ့ပတ်သက်တဲ့အလုပ်လုပ်တယ်လို့ယူဆတယ်ရှင်းရှင်းတော့ကအဲသူကအနုပညာနဲ့ပတ်သက်ပြီးဖန်တီးမှုတွေနောက်စိတ်ခံစားချက်တွေနဲ့ပတ်သက်ပြီးအဓိကအလုပ်လုပ်တယ်ဘယ်ဘက်အုံနောက်ကကြတော့ဘာအလုပ်လုပ်လဲဆိုသူက logic တို့ analytics တို့စသည်အပြင် reasoning နဲ့ပတ်သက်တဲ့အလုပ်တွေလုပ်တယ်သူကအဲ့လိုလုပ်တဲ့အခါမှာဆိုတော့အနုပညာအလုပ်လုပ်တယ်ဖန်တီးမှုတွေလုပ်တဲ့အခါဆိုဒီဘက်အုံနောက်ကိုပဲစိတ်ခံစားချက်တွေလုပ်တဲ့အခါဒီဘက်အုံနောက်ကိုပဲတောက်လျှောက်အသုံးပြုလာတာများတဲ့အခါကျတော့ဒီဘက်အုံနောက်ကတော့အလုံးမလုပ်တော့သူကအဲ့ဒါတိုင်းရှိရှိတော့အယူဆအခုနောက်မှာတော့အဲ့ဒါတွေကိုနည်းနည်းပြန်ညင်းလာပြီထားပါတော့အဲ့လိုလုံးလာပြီဆိုလို့ရှိရင်လူကဘာဖြစ်လဲဆိုဘဝမှာပြဿနာတေးသေးလေးပဲကြုံတာနဲ့ emotion ဖြစ်เสียနည်းနည်းလေးပဲဖြစ်တာနဲ့မခံနိုင်တော့အဲ့ emotion ကိုကောင်းကောင်းဟို reasoning ပေါ့ဟိုကြိုးကြောင်းယုတ်တိရှိစွာမဝေဖန်မပိုင်းချနိုင်တော့ဖြစ်လာတဲ့ emotion တော့ကိုလိုက်သွားတော့တာခံစားပလိုက်တော့အဲ့တော့ဝမ်းနေစရာကြုံနေဆိုတအားဝမ်းနေသွားတယ်စိတ်တူစရာကြုံနေဆိုတော်တော်စိတ်တူတယ်စားရည်အဖြစ်သူကမျောသွားတာဒီဘက်ကအုံတော့ကဘယ်ဘက်အုံတော့ကအလုံးမလုံးတော့လို့ဆိုအဲ့တော့ဦးစင်းတို့ဘဝမှာကျတော့အမြဲတမ်းကခံစားချက်နဲ့အတိညာနဲ့ဆိုတာ balance ဖြစ်နေမှရတာဒါအားလုံးသိပြီးသားပဲဟုတ်လားလူတစ်ယောက်ကခံစားချက်နဲ့ပဲအသက်ရှင်ရည်တည်နေလို့လည်းမရဘူးအတိညာဉ်ကြီးနဲ့ပဲတောက်လျှောက်ဒီပေတံကြီးနဲ့ပဲတိုင်ပြီးမှ logic ဖြစ်ရမယ် reason ဖြစ်ရမယ်ဘာဖြစ်ရမယ်နဲ့ပဲလုံနေလို့လည်းမရဘူးဘဝမှာဆိုအဲ့တော့အဲ့ဒီဂျားထဲမှာရှိဖို့လိုတယ် emotion နဲ့ reasoning နဲ့ဂျားထဲမှာရှိဖို့လိုတယ်အဲ့ဒါကိုသူတေသနာပညာရှင်နဲ့စိတ်ပညာရှင်တွေကတော့အခုနောက်မှာဘာခေါ်လဲဆို wise mind လို့ခေါ်တယ်ပညာရှိရဲ့စိတ် wise mind wise mind ဆိုတာဘာလဲဆိုတော့ synthesis ပေါ့နော်ဂျားထဲကthe reasoning နဲ့ emotion နဲ့ကြားတဲ့ဟာကို wise mind လို့ခေါ်တယ်။အဲ wise mind ဖြစ်အောင်လုပ်ရတယ်။ wise man ဖြစ်တဲ့အခါမှာ emotion တွေတိတ်မများတော့မယ် reasoning တွေတိတ်မများတော့မယ်အဲ့မှာစိတ်ချမ်းသာရေးကောင်းမယ်သူကအဲ့တော့အုံနောက်ထဲမှာအဲ့ဒီပြဿနာတွေကိုတို့ရ imbalance neurotransmitter imbalance ဖြစ်တယ်လို့ခေါ်တယ်အဲ့တော့စာရေးပြီးအနုပညာလှုပ်လှုပ်ပြီးပြီးဆိုရင်အဲ့ဒီ neurotransmitter imbalance ပြဿနာတအားဖြစ်တယ်သူကကျန်တဲ့လူတွေကြတော့ပုံမှန်ဟုတ်ကျန်တဲ့လူတွေကဥပမာနေ့စဉ်ရုံးအလုံးလှုပ်တဲ့လူတွေနေ့စဉ်ဘဝရည်တည်ရေးအတွက်စီးပွားရေးလှုပ်တဲ့လူတွေကသူကပုံမှန်ရှိတယ်သူကဥပမာလာကုန်လို့ရှိရင်သူပျော်မယ်သူပျော်မယ်ပြီးရင်ဆိုကျန်တဲ့ချိန်တွေမှာရုံးဝန်ထမ်းထားပါတော့လာကုန်ရင်သူလာလာရမယ်သူပျော်မယ်ကျန်တဲ့ချိန်မှာသူလှုပ်ရှားရှိတာတွေလှုပ်နေမယ်မိသားစုတွေနဲ့ဒီလိုပဲပုံမှန်သွားလာနေထိုင်တဲ့အခါကျတော့သူအုံနောက်ထဲကထွက်တဲ့ဓာတ်တွေကလည်းပုံမှန်ပဲတအားနေတာမျိုးလည်းမရှိတယ်လို့တအားများတာမျိုးလည်းဖြစ်မနေဘူး။တာမန်လူတယောက်ဆိုရင်အနုပညာလုံးလုံးတဲ့လူကြောင့်အဲ့လိုမဟုတ်ဘူး။သူက creativity လှုပ်လိုက်ပြီးဆိုအုံနောက်ကိုတအားအသုံးပြုပြီးမှအလုံးလုံးလိုက်ပြီးဆိုရင်သူကအုံနောက်ကပင်ပန်းသွားတယ်။ပင်ပန်းသွားပြီးတဲ့အခါမှာအလုံးပြီးမြောက်သွားပြီးဆိုတဲ့နောက်မှာ reward တွေအများကြီးရတယ် dopamine လိုမျိုး reward တွေအများကြီးရတဲ့အခါမှာဆိုသူကပျော်တက်ကြွလန်းဆန်းတယ်အားလုံးပြီးသွားပြီဆိုဒိုဖမင်းလည်းစားသုံးလို့ပြီးသွားပြီပေါ့ခန္ဓာကိုယ်ကပျော်ရွှင်မှုတွေလုံလောက်သွားပြီအတိုင်းတာတစ်ခုကုန်သွားပြီပေါ့အလွန်ဆုံးနှစ်ပတ်သုံးပတ်ပဲအားပြီးပြီဆိုတေးကြတယ်ချက်ချင်း creativity ကလည်းထပ်မလုံနိုင်ဘူးသူက creative လုပ်တဲ့အလုပ်ကဟိုကွန်ပျူတာကနေဆက်ကနေထွက်တယ်လို့တောက်လျှောက်ကြီးထွက်နေရမှာမဟုတ်တာသူကမနေ့ကအားတွေဆက်ရတယ်မနေ့စာရေးတယ်ဆိုလည်းမဟုတ်လားတအုပ်ရေးပြီးတအုပ်ဆက်နေထွက်နေတယ်လို့ထွက်တာမှမဟုတ်တာတခုတ်ရေးပြီးပြီဆိုနောက်ထပ်စာတွေပြန်ဖတ်ရတယ်နောက်ထပ်ပြန်ပြီး landing လုပ်ရတာတွေရှိတယ်အဲ့ဒါပြီးမှနောက်ပြန်ထွက်လာအောင်အဲ့တော့အဲ့လိုပြန်ပြီးမှ creative မလုပ်နိုင်ခင်အတိုင်းတားကြားထဲမှာဘာဖြစ်လဲဆိုတော့ dopamine မထွက်နိုင်ဘူးထွက်မနေတဲ့အခါကျတော့လူကနေလို့မရတော့ဘူးငါစိတ်တက်ကြတော့အဲ့မှာမူရစေးလုပ်ရင်လုပ်မလုပ်ရင်တဖက်မှာလည်းစိတ်ကြဝေဒနာဖြစ်အဲ့လိုတွေဖြစ်တော့ဆိုဒီတော့ကျတော့အရေးကြီးတာအဲ့ဒီဟာတွေကိုတို့တွေအများရန် balance ဖြစ်နေဖို့လိုတယ် balance ဖြစ်စေတဲ့ဟာတွေဆိုမှနေ့စဉ် exercise တွေလုပ်တာမျိုးနေ့စဉ်အစားအသောက်တွေပုံမှန်စားတာမျိုးနောက်ပြီးရင်ဆိုအိတ်ချိန်တေချာပြည်ပြဝဝအိတ်တာမျိုးနောက်မူရစေးတွေရှောင်ကျင်တာမျိုးဒါတွေအရေးကြီးတယ်ဒါတွေလုပ်ပြီးဆိုလို့ရှိရင်သူက neurotransmitters တွေကိုအုံနောက်ထဲမှာ balance ဖြစ်စေတယ်လူကိုပြီးရင်ခုနအထူးသဖြင့်ပေါ်မှာအားကစားတွေဘာတွေကိုလည်းလှုပ်ရှားမှုတွေလှုပ်လိုက်တယ်ဆိုရင်ကြောင့်သူပျော်ရွှင်စေတဲ့ hormone တွေပြန်ထွက်တာပဲအဲ့ဒါအရက်မတော့ဖ ೇನೆ ရတဲ့ဟာတွေပေါ့အဲ့လိုလှုပ်လို့ရတယ်ပိုဆွမ်းနိုင်တယ်တက်နိုင်တယ်ဆိုတရားထိုင်တာမျိုးပေါ့ဓမျိုးတွေလှုပ်ရတယ်ဆိုဦးစေးဆိုရင်စအုပ်က3အုပ်လောက်ရေးပြီးတဲ့နောက်မှာအဲ့ဒီပြဿနာထင်ထင်ရှားရှားဖြစ်လာဦးဇင်းကတော့ပို့ပြီးမှဒီစိတ်ချမ်းသာရေးနဲ့ပတ်သက်ပြီးအလုပ်လုပ်တဲ့လူဆိုတော့ကိုယ်စိတ်ကိုကိုပို့ပြီးမှအမြဲတမ်းသတိထားနေတဲ့ခါကျတော့သတိထားမိလားဟာမပြဿနာဖြစ်နေပြီပေါ့လေတိလာတိလာတော့ဒါတခုခုလုံးမှရမယ်တိကြတဲ့ဒါလူဆိုရင်တော့ဦးဇင်းကမဟုတ်တာတွေရှောက်လို့ဖြစ်တော့မှာဘုန်းကြီးဆိုတာအဲ့လိုမဟုတ်တာလည်းရှောက်လို့လို့လည်းမရဘူးဆိုတော့ဒါကတခုခုလုံးမှရတော့မယ်ဆိုတာတိနေတိနေမယ်မလုပ်ဖြစ်ဘူးမလုပ်ဖြစ်တော့ဘာဖြစ်လဲဆိုတော့အဲ့ဒီဟာတွေမှာခွေသွားတယ် depression ဖြစ်တာပဲဒါ depression ဖြစ်တာစိတ်ကြတယ်ခွေသွားတယ်တလားတော့ဘာမှမလုပ်ချင်ဘူးလူထဲမှာလည်းတိတ်စကားမပြောချင်ဘူးစာအုပ်ဖတ်တာလို့လို့ရုပ်ရှင်ကြည့်တာလို့လို့ဖုံးသုံးတာလို့လို့နဲ့အခန်းထဲမှာပဲအောင်းနေဖြစ်တော့တယ်တိတ်မလုပ်ရှားဖြစ်တော့အဲ့ကြာလာတော့ကိုယ့်ကိုတိလာတာဒါကဒုက္ခများတော့မယ်ပေါ့ကိုယ့်ဟာကိုကြောက်လာအကိုလေးလာထားတဲ့စာတွေနဲ့ဆိုပိုတိတာပေါ့နော်ဟာငါတော့ယုံမှရတော့မယ်ဆိုရင်ယုံကန်လဲနောက်โยคะတွေဘာတွေလုပ်တယ်ကိုလည်းလှူရှားကျမ်းမာရေးကိစ္စတွေလုပ်တယ်တရားထိုင်တယ်လုပ်တယ်လုပ်တယ်ဒီခါမှအဲ့ဒါမှလူကပြန်ပြီးမှထူထူထောင်ထောင်ပြန်ဖြစ်လာအဲအဲ့ဒါကြတော့တိသွားတယ်နောက်ကြတော့စာရေးပြီဆိုရင်ဦးစင်းတော့အခုချိန်ထိတော့စာရေးတာကိုတေချာ plan နဲ့မရေးနိုင်နေဘူးသို့တော့စာရေးပြီးပြီဆိုလို့ရှိရင်ဒီခါရဲဒီကိစ္စအားလုံးပြီးသွားပြီဒီစာအုပ်နဲ့ပတ်သက်ရင်ကလုတ်เสียဘာမှမရှိတော့ပြီးသွားပြီဆိုရင်မလုပ်လဲဆိုကိုစိတ်ကြမ်းမရေးအတွက်ကိုအလုပ်လုပ်တော့တယ်အဲ့ဒါတပတ်လောက်နှစ်ပတ်လောက်တေးချအဲ့ဒီဟာအဲ့အလုပ်ပဲလုပ်တယ်ကျန်တာဘာမှမလုပ် အဲအထူးသဖြင့်ကောင်းကောင်းအိတ်တယ်အစားအသောက်ကောင်းကောင်းစားတယ်နေရာအတိတ်အဆန်းတွေကိုတွားတယ်အုံနောက်ကိုသူကအလုတ်ပြန်လုတ်ပေးတာအကျုံကြွပြန်လုတ်တဲ့သဘောမျိုးပဲကိုဂျင်မှာလုတ်တဲ့ပုံစံပဲအုံနောက်ကိုလည်းအဲ့လိုပြန်လုတ်တဲ့သဘောမျိုးပဲအဲပြီးရင်အစာအိမ်နဲ့ဥလန်းချောင်းကိုကောင်းစေတဲ့ပရိုဘိုင်ယိုတစ်တွေပေါ့အဲအဲ့လိုမျိုးအစားအသောက်တွေစားတယ်အဲယောဂတွေလုတ်တယ်တရားထိုင်တယ်ဆိုဘာသာရေးအလုပ်တွေပိုလုပ်ဖြစ်လာတယ်အဲ့လိုလုပ်တဲ့ခါမှာမတိတိတတာစိတ်မကြတော့တော်တော်ထိတိတာတယ်အဲစိတ်မကြတော့မဟုတ်လို့ရှိရင်ဆိုအာစာအုပ်တော့အုပ်ထွက်ပြီးတိုင်းတစ်ခါစိတ်တက်ကြတဲ့မျိုးဖြစ် maybe ကိုယ့်ရဲ့တခြားတော့ trigger တွေလည်းပါမှာပေါ့လေနော်အဲဒီဒီဒီခုဦးဇင်းကျေးဇူးတင်ပါတယ်ရေးမယ်အဖွဲ့ကိုလည်းအခုဒီအကြောင်းကိုဟိုပြောဖို့ရာအတွက်လိုက်ပြီးမှစာတွေဖတ်ကြည့်တဲ့အခါမှာလည်းပို့ပြီးမှကိုကိုကိုလည်းတတိထားမိတာဟာနောက်ထပ်ကိုဘာတွေလောက်ရမှလဲဆိုတာလည်းပို့ပြီးမှတိလာတယ်အဲဒီမှာရှိတဲ့လူတွေဆိုလည်းပို့ပြီးမှဟိုဒါဖြစ်သွားမယ်လို့ထင်ပါတယ် noticeable တတိထားမိသွားမယ်လို့ထင်ပါတယ်ကိုရဲ့စိတ်အခြေအနေတွေကို Okay နောက်ဆုံးအနေနဲ့တတိထားစရာအချက်လေးတခုတော့ပြောချင်တယ်အဲ့ဒါပါလဲဆိုတော့ဦးစင်းဒီလိုတွေပြောနေပြီမယ်လို့စာရေးတဲ့လူတိုင်းအမှုပညာလုပ်တဲ့လူတိုင်းစိတ်ယောဂဖြစ်မယ်လို့တော့မတ်မယူသွားနဲ့နော်အဲ့လိုမျိုးတဲ့အဲအဲ့ဒီရဲ့ message ကြီးတော့မတည့်သွားပါနဲ့တချို့လူတွေမှာလည်းဖြစ်နိုင်တယ်တချို့လူတွေမှာလည်းဖြစ်ချင်မှဖြစ်မယ်ဖြစ်နိုင်ခြင်းရှိတယ်ဆိုတာကိုပဲအဲသဘောထားပါအဲ့တော့ဖြစ်နိုင်လူတိုင်းတော့ဖြစ်နိုင်ခြင်းရှိပါတယ်စိတ်ယောဂဆိုတာအမှုပညာလုပ်မလုပ်လို့စိတ်ယောဂဆိုတာဖြစ်နိုင်ခြင်းရှိတယ်ခုနပြောတဲ့အဲတကူရည်တန့်ရှိရတို့ကိုလက်လှူရှားမှုတို့စနစ်ကြနေထိုင်တာတို့ကောင်းကောင်းအိတ်တာတို့ဆိုတာအမှုပညာရှင်မဟုတ်လဲလှူရမယ်အလုပ်တွေပဲဒါတွေကအထွေထူးပြောစရာမလိုဆိုအဲ့ဒါတွေကလှုပ်နေဖို့လိုတယ်အဲစာရေးတဲ့လူတိုင်းလဲအခုလိုမျိုးစိတ်ယောဂမဖြစ်တလို့စိတ်ယောဂဖြစ်တဲ့လူတိုင်းလဲစာရေးစရာမဟုတ်ဘူးနော်အဲအဲ့ဒီ research တကူမှဖတ်လိုက်ရတာပါလဲဆိုတော့အဲ့လိုရှိတဲ့ခါကျတော့တချို့ depression တမားတွေရတယ်သူတို့ကအမှုပညာအလုပ်တွေပူစွမ်းတယ်လို့ထင်မိနေတတ်တယ်သူတို့ကတကယ်တမ်းတော့မဟုတ်ဘူးပေါ့နော်ဒီစိတ်ကြဝေဒနာတွေဖြစ်တိုင်းလဲအမှုပညာအလုပ်စွမ်းတဲ့လူမဟုတ်တယ်လို့အမှုပညာအလုပ်စွမ်းတဲ့လူတိုင်းလဲစိတ်ကြဝေဒနာရှင်မဟုတ်ဘူးပေါ့နော်သို့တော့ဒီစိတ်ခံစားမှုဝေဒနာတွေ ਨੇ ဒါတွေ ਨੇ ဆက်ဆက်တယ်ဆိုတော့အထူးဂရုပြုစေချင်ပါတယ်အဲဒါလေးကိုဦးဇင်းကတော့စိတ်ကျမ်းမာရေးနဲ့စာရေးခြင်းအတတ်ပညာဆိုအဓိကထားဖို့လေအဓိကပြောချင်တာပါစိတ်ကျမ်းမာရေးကောင်းစေတဲ့စာရေးခြင်းအတတ်ပညာတွေရှိတယ်စာရေးတယ်ဆိုရင်ကိုယ့်ရဲ့နေ့စဉ်ဘဝမှာအတိပဲရှိတဲ့ဘဝတွေဖြစ်စေတယ်အဲတခြားတော့စိတ်ကျမ်းမာရေးအထောက်ပံ့ဖြစ်စရာတွေအများကြီးရှိတယ်အဲအဲ့ဒါလိုပဲတစ်ဖက်မှာလည်းစိတ်ကျမ်းမာရေးကိုအလွန်မင်းဖြစ်လာတယ်ဂယူဆိုင်မှုတွေအားနည်းလာတယ်ဆိုရင်တော့စိတ်ဝေဒနာတွေသူများတွေထက်ပိုပြီးမှခံစားရနိုင်ခြင်းရှိပါတယ်အလွာပပလေးပဲချားပါတယ်အဲ့တော့ကိုယ်တတိနဲ့အမြဲတမ်းအတိနဲ့တတိနဲ့နေထိုင်ပြီးပြုပြင်ပြောင်းလဲနေထိုင်နေတယ်ဆိုရင်တော့ကိုယ်ကိုယ်တိုင်လည်းစိတ်ကျမ်းမာမယ်ကိုယ်စိတ်ကျမ်းမာတဲ့အလျောက်ကိုယ့်ရဲ့ဖန်တီးမှုတွေကလည်းပိုပြီးမှအားကောင်းလာမယ်ကိုယ်ဖန်တီးမှုတွေအားကောင်းတဲ့ကိုယ်ကိုယ်တိုင်လည်းစိတ်ကျမ်းမာတယ်ဆိုရင်ကိုယ့်ရဲ့အတိုင်းဝိုင်းကိုယ့်ရဲ့အဲနေပင်မှာရောကိုယ့်ရဲ့ပရိသတ်တွေအတွက်ကောအကုန်လုံးဟိုအကျိုးများစေမယ်လို့ဦးဇင်းတို့ယုံကြည်ပါတယ်အားလုံးကိုကျေးဇူးတင်ပါတယ်ဦးဇင်းရဲ့ဒီနေ့ပြောပြချက်ကဒီမှာအဆုံးသတ်ပါဦး